ကာဇာကရှီဖာစေယုံကိုကာဝယ်ပေးရပါမယ်လို့အမေရိကန်တပ်မတော်ဂျိုးဘိုင်ဒန်ကတင်းလာနေကပြောလိုက်ပါတယ်။အထူးကိနေတဲ့နီးနဲ့ဆောင်ရွက်လိုက်မယ်ဆိုတာကကျွန်တော်ရဲ့မျှော်လင့်ချက်ဖြစ်ပါတယ်လို့တပ်မတော်ဘိုင်ဒန်ကအင်ဂျီရောမှာပြောကြားခဲ့တာပါ။လူနာတွေနဲ့စစ်ဆောင်အုပ်ပြစ်အပြစ်ပြောင်းရွှေ့လာကြတဲ့ရာပေါင်းများစွာကရှီဖာစေယုံမှာရှိနေကြဆဲဖြစ်ပါတယ်။ဟာမတ်စစ်သွေးကြော်တွေရဲ့အမိန့်ပေးစခန်းကရှီဖာစေယုံဝင်းအောင်မှာရှိတယ်လို့အစ္စရေးကဆိုပါတယ်။ဒါပေမဲ့ဟားမတ်တဲ့ဆေးရုံဝန်ထမ်းတွေကတော့အစ္စရေးရဲ့ပြောဆိုချက်ကိုညှိစို့ထားကြပါလေ။ RPG လောင်းချကင်ထားတဲ့ဟားမတ်စစ်သွေးကြော်တယောက်ကတခြားဆေးရုံတစ်ခုဖြစ်တဲ့ Al-Quds ဆေးရုံနဲ့ဝင်သွားတာကိုကြားတဲ့ဗီဒီယိုတစ်ခုကိုအစ္စရေးစစ်တပ်ကအင်းကတင်းလာနေကထုတ်ပြန်လိုက်ပါလေ။ကျောင်းဆေးရုံနဲ့ဗလီတွေအနီးမှာ Rocket ပစ္စည်းနဲ့တခြားလက်နက်တွေကိုစစ်သွေးကြော်တွေကချထားတဲ့ဗီဒီယိုကိုလည်းအစ္စရေးကထုတ်ပြန်ထားပါလေ။ဒီဘက်မှာဆေးရုံတွေကိုမတိုက်ရလို့နိုင်ငံတကာဥပဒေတွေကတားမြစ်ထားတာပါ။ဒါပေမဲ့တိုက်ခိုက်ကြသူတွေကဆေးရုံတွေမှာတိုက်ခိုက်သူတွေခေါ်အောင်ဖို့လက်နက်တွေဖွဲ့ထားဖို့နဲ့တခြားနည်းလမ်းတွေနဲ့တိုက်ခိုက်ရေးအတွက်အသုံးပြုလာကြမယ်ဆိုရင်တော့အဲဒီလိုဥပဒေကဆေးရုံတွေကိုအကအကွယ်ပေးထားတာပြည့်ပြည့်တယ်လို့နိုင်ငံတကာချက်ချင်းကြီးအဖွဲ့ကပြောပါတယ်။